မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲဟာတရုတ်မြန်မာနှစ်နိုင်ငံစလုံးရဲ့လုံခြုံရေးနဲ့တည်ငြိမ်မှုကိုတိတိတသာချိန်ချောက်လာနေသလိုနှစ်ဖက်ဒေသကနေအတွက်လည်းအန္တရာယ်ရှိတယ်လို့တရုတ်ပြည်သူ့လွတ်မြောက်ရေးတပ် PLA ကပြောကြားလိုက်ပါတယ်။တရုတ်စစ်တပ် PLA ဟာဒီသတင်းပတ်ထဲမှာပဲမြန်မာနဲ့ကက်လျက်ယူနန်ပြည်နယ်ထဲမှာကြေအစစ်တွေနဲ့စီးရီးလေ့ကျင့်နေတာပါ။ဒါဟာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ဒုတိယအကြိမ်လေ့ကျင့်တာဖြစ်ပါတယ်။PLA တပ်ကတရုတ်မြန်မာနယ်စပ်တလျှောက်လုံခြုံရေးကင်းလှည့်နေသလိုဒေသတွင်းသတိပေးချက်ကိုအမြင့်ဆုံးအဆင့်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။တကယ်လို့နိုင်ငံအချုပ်အခြာအာဏာနဲ့ပြည်သူတွေရဲ့လုံခြုံရေးကိုထိပါလာမယ်ဆိုရင်တင့်တော်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမှာဖြစ်ကြောင်း PLA သတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကိုတော်လှန်နေတဲ့ပြည်သူတွေနဲ့အတူအရင်ကတည်းကလက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပူးပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်နေတာတွေပြင်းထန်လာသလိုနေဆက်တလျှောက်ဘင်းဆိုင်ပြုံးမှုတိုးလာတာကြောင့်တရုတ်ကနေဆက်လုံခြုံရေးအတွက်စိုးရိမ်ကြောင်းထပ်တလဲလဲပြောကြားထားတာဖြစ်ပါတယ်။ဒါဟာလုံခြုံရေးအပြင်နေဆက်မတည်ငြိမ်မှုကြောင့်ကုန်သွယ်ရေးကိုပါထိခိုက်လာနေတာအတွက်စိုးရိမ်တာကြောင့်လည်းဖြစ်ပါတယ်။ PLA တပ်ကကြီအစ်စ်နဲ့ပထမအဦးဆုံးချိန်စီးရီးလေ့ကျင့်မှုကတော့နိုဝင်ဘာလထဲမှာပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။